မြန်မာပြည်ပခဖြည့်ရှင်ရေးမှာအာဆီယံတစ်ခုတည်းအနေနဲ့ကင်တွယ်ဖြည့်ရှင်နိုင်စွမ်းရှိမှာမဟုတ်လို့အမေရိကန် EU အပါအဝင်မြန်မာရေးဖြည့်ရှင်ဖို့သဘောထားတူတွေကြားမြန်မာမိတ်ဆွေနိုင်ငံများဆိုတာစုစည်းပြီးကင်တွယ်ဖြည့်ရှင်သင့်တယ်လို့ HRW အာရှဒေသလက်ထောက်ညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောဆိုလိုက်ပါတယ် HRW ပြောခွင့်ရဖီရောဘတ်ဆန်ကိုမိုက်ဤတန်စင်က VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ You know, ASEAN recently had their high stake meeting and also ASEAN Air Chief Conference is due to happen in Myanmar as chair.
ASEAN နဲ့မကြာခင်ကပဲအဆင့်မြင့်အစည်းအဝေးတွေလုပ်ခဲ့ပါတယ်။ဒါ့အပြင် ASEAN လေတပ်ဦးစီးချုပ်အစည်းအဝေးကိုလည်းလက်ခံကျင်းပနေပါတယ်။အာဆီယံတိုင်းပြည်တချို့ကတော့မတက်ရောက်ပါဘူးတချို့ကတော့ဗီဒီယိုနဲ့ပဲမင်းကွန်းစကားလှမ်းပို့ပါမယ်တချိန်တည်းမှာပဲအာဆီယံစည်းဝေးတော်တော်များများမှာမြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုတက်ခွင့်မပေးထားပါဘူးဒီတော့အာဆီယံအခြေအနေဘယ်လိုဖြစ်နေပါလဲ
Well I think that's very clear that ASEAN should not be hosting any meetings in Myanmar
အလွန်ရှင်းပါတယ်အာဆီယံနေနဲ့မြန်မာနိုင်ငံထဲမှာဘလို့စည်းဝေးမျိုးမှမလုပ်တင်ပါဘူးဘာလို့လဲဆိုတော့စစ်ကောင်စီကဒါရီကိုသူတို့ဝါရဖြန့်ကြီးရေးအတွက်ပဲအသုံးချမှာမို့ပါလေလောက်ဦးစီးချုပ်စီဝေးပဲဖြစ်ဖြစ်စီဝေးတိတိပဲဖြစ်ဖြစ်ပါဘလို့အစီဝေးမျိုးကမှအာဆီယံနေနဲ့မြန်မာနိုင်ငံတည်းမှာမချင်းပါတဲ့ပါဘူးဒါဟာမူဝါဒတရားခေါင်းဆောင်တွေကြားမှာသဘောတူညီမှုတရားဖြစ်တင်ပါတယ်တချင်းနဲ့မှာမြန်မာလေတပ်ဟာအရသာပြည်သူတွေကိုပြစ်မှတ်ထားပုံကျဲတိုက်ခိုက်တာတွေကြောင့်ယာနဲ့ချီပြီးတော့တိဆုပ်မှုတွေကလည်းရှိနေပါတယ်ဒါဟာလက်ခံလို့မရပါဘူးအင်မတန်ဒေါသဖြစ်စရာကောင်းပါတယ်အာဆီယံရဲ့ပြဿနာကအာဆီယံထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုအကွဲအဝေးပြပြဖြစ်နေတာပါ။ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်၊လာအိုစ်၊မြန်မာစတဲ့မဲခေါင်အာဆီယံအုပ်စုကတစ်ဖက်၊မလေးရှား၊အင်ဒိုနီးရှား၊စင်ကာပူ၊ဖိလစ်ပိုင်စတဲ့ဒီအာဆီယံပင်လယ်ရေကြောင်းအုပ်စုကတစ်ဖက်ပါ။အာဆီယံရဲ့မြန်မာရေးဘုံသဘောထား၅ရပ်ကိုဘလူးအကောင့်ထဲဖော်မလဲဆိုတာကိုတစ်ဖက်နဲ့တစ်ဖက်သဘောထားမတူပါဘူး။အဲ့ဒီဘုံသဘောထား၅ချက်ကလည်းအာဆီယံတွင်နောက်ဆုံးရထားတဲ့သဘောတူညီချက်ပါပဲ။ဒီပေါ်မှာ American EU စတဲ့နိုင်ငံတကာကလည်းမြန်မာရေးဖြည့်ရှင်ဖို့အာဆီယံကအဓိကကြားတယ်ဆိုပြီးတော့ဖြစ်နေတာပါခက်တာကအာဆီယံမှာဒီလိုလုပ်နိုင်တဲ့အစွမ်းအစမရှိပါဘူးအာဆီယံပြင်တခြားနိုင်ငံတွေပါပါပြီးတော့ဖြည့်ထုတ်လာနိုင်ဖို့နိုင်ငံတကာအနေနဲ့အခြားနည်းလမ်းတစ်ခုခုကိုမရှာနိုင်သေး၍ဘာမှဖြစ်လာမှာမဟုတ်သလိုအခုလိုမျိုးမလူလာအပ်တဲ့လေရအုပ်စီးချုပ်အစည်းအဝေးကျင်းပတာမျိုးတွေကဖြစ်နေဥမှာပါပဲ
you talk about the alternative
အာဆီယံကိုပဲကူးစားတာမဟုတ်ဘဲနဲ့တခြားနည်းလမ်းတစ်ခုခုရှာဖို့ရှင်ကခုနပြောခဲ့တယ်ဆိုတော့အခု American နဲ့တခြားနိုင်ငံတွေနေနဲ့ဘာလို့တင်မယ်လို့ထင်ပါလ
ဲဥပမာအဖြစ် American, Australia, India နဲ့ Japan တို့ပါတဲ့ Quad လို့အဖွဲ့အစည်းကရှိပါတယ် Quad ကဘာလို့မြန်မာရေးမှာမပါဝင်နိုင်ရမှာလဲမြန်မာပြည်အတွက် Japan ကလည်းအဓိကကြားတဲ့နိုင်ငံလို့ဖြစ်နေတာပဲ Australia လည်းအလားတူပါအိန္ဒိယဆိုရင်လည်းတကယ့်နေချင်းဆက်နေတဲ့အတိုင်းပြပါခုထိဆိုရင်တော့သူကမြန်မာနဲ့ပတ်သက်ပြီးတော့မူဝါဒအမှားတွေပဲလုပ်နေပါတယ်။ဒါကြောင့်မို့မြန်မာနိုင်ငံရေးကိစ္စမှာတခြားတိုင်းပြတွေပါပါလာမှာပါ။ဆိုလိုတာကတစ်ချိန်ကမြန်မာမိတ်ဆွေနိုင်ငံများဆိုတာကိုပြန်ပြီးတော့အသက်သွင်းသင့်ပါတယ်။ဒီတစ်ခါကုလအတွင်းမှုချုပ်ကဥဆောင်ပူတော်မလိုပါဘူး။ American, EU, UK တို့ပါတဲ့မြန်မာရေးစိတ်တူကိုယ်တူရှိတဲ့နိုင်ငံတွေစုပြီးတော့တခုခုဆောင်ရွက်ဖို့ပါ။ဒါဖြင့်တာဝန်ယူတာဝန်ခံမှုကိစ္စကိုလည်းမဖြစ်မနေလုပ်ရပါလိမ့်မယ်။ဒီလိုပါမြန်မာနိုင်ငံအနှံ့မှာကျွန်တော်တို့တွေ့နေရတာကမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်ကိုကျူးလွန်တဲ့ရာဇဝတ်မှုတွေပါ
another thing is for the ASEAN Air Force you know a lot of countries don't
အခုလေတပ်ဦးစီးချုပ်အစည်းအဝေးကိုနိုင်ငံတော်တော်များများကမတက်ပေမဲ့လေထိုင်းနိုင်ငံကတော့တက်ပါမယ်မြန်မာရေးဖြည့်ရှင်ဖို့ထိုင်းနိုင်ငံရဲ့အခန့်ကဏ္ဍကိုရောဘယ်လိုမြင်ပါလဲရှင
် Well the big problem right now is that when you look at Thai foreign policy
တကယ်ကိုပြဿနာအကြီးကြီးရှိပါတယ်ထိုင်းနိုင်ငံကြီးမူဝါဒကိုကြည့်မယ်ဆိုရင်နေချင်းဆက်နေတဲ့မြန်မာကမ္ဘောဒီးယားလာအိုစ်နိုင်ငံတွေနဲ့ပတ်သက်လို့ရှိရင်စစ်တပ်ကပါပတ်သက်နေပါတယ်။နိုင်ငံတော်လုံခြုံရေးကိစ္စလို့မြင်ပါတယ်။ပြဿနာကထိုင်းစစ်တပ်ဆိုတာကအခြေခံအဖြစ်မြန်မာစစ်တပ်ကိုရက်ခံပြီးပါတယ်။သူတို့ချင်းနီးနီးကပ်ကပ်အလုပ်လုပ်ကြပါတယ်။ပရာယုချောင်းချောင်းဆောင်တဲ့ဆရာနာသိန်းထိုင်းစုရရဲ့မူဝါဒဟာအခုဒီပွေထိုင်းပါတီအစိုးရလက်ထက်မှာမူဝါဒတစုံတရာပြောင်းလဲလာမလားဆိုတာမေးစရာရှိပါတယ်။မြန်မာပေါ်မှာထိုင်းမူဝါဒနဲ့ပတ်သက်လို့သူတို့အနေနဲ့ဒီမူဝါဒကိုပြန်ပြီးတော့သုံးသပ်မယ်လို့မျှော်လင့်ပါတယ်။မြန်မာပြည်ပခအဆုံးတတ်နိုင်ဖို့အတွက်ဒီမိုကရေစီလူ့ခွင့်ရေးကိုတံမိုးထားရမယ်ဆိုတာအတိအမှတ်ပြုဖို့လိုပါတယ်။မြန်မာပြည်ပခဟာထိုင်းကိုတိုက်ရိုက်တက်ရောက်မှုရှိပါတယ်။ဒီပြည်ပခတွေကြောင့်နေဆက်ဖြတ်ကျော်ဒုက္ခတွေတွေလူကုန်ကူးမှုလိုမျိုးနေဆက်တလျှောက်ဥရမဲ့ကိစ္စတွေငွေစည်းဝါးတွေဝင်ရောက်လာတာတွေဒါတွေကထိုင်းကိုတိုက်ရိုက်ထိခိုက်တက်ရောက်မှုတွေပ
ါ။ Thank you for giving time to give this interview with VOA.
Thank you very much for having me.